ဖန်စီတရားစွပ်စွပ်ခံရတဲ့ရေဒီယိုသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လှုပ်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကဖေဖော်ဝါရီလ9ရက်တောက်ကြာနေ့ထုတ်ပြန်ချက်တစ်ခုမှာတောင်းဆိုထားပါတယ်။သူတို့နှစ်ဦးဟာရခိုင်ပြည်နယ်မှာလူမျိုးများပြားကိုတပ်ပြီးအစုပြုံလိုက်ညှုတ်ထားတာတွေနဲ့ပတ်သက်လို့သတင်းလိုက်ရင်ဖန်ခံထားတာပါ။ရခိုင်ပြည်နယ်မှာလူစုအဝေးလိုက်တပ်ဖြတ်ထားတယ်ဆိုတဲ့ဘယ်လူဆွဆွဲချက်ကိုမဆိုတီးခြားလွတ်လပ်ပြီးယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မြန်မာအာဏာပိုင်တွေပူးပေါင်းဆောင်ရွက်ရေးအရေးတကြီးလိုအပ်နေတယ်ဆိုတာသူတို့ရေးသားတဲ့သတင်းလိုတီးခြားလွတ်လပ်တဲ့သတင်းဖော်ပြချက်တွေကအထင်ရှားပြနေတယ်လို့တမ်မတ်ကြီးဟေလီကထုတ်ပြန်ချက်မှာပြောထားပါတယ်။လွတ်လပ်တဲ့သတင်းမီဒီယာဟာဒီမိုကရေစီနဲ့လူ့အခွင့်အရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်တယ်။သူတို့အလို့သူတို့လုပ်တာကြောင့်သတင်းတော်တွေကိုဖန်ဆီးတာမျိုးဘယ်တော့မှမလုပ်ရဘူးလို့တမ်မတ်ကြီးဟေလီကပြောပါတယ်။ဒီသတင်းတော်တွေကိုပြန်လွှတ်ပေးဖို့မြန်မာအာဏာပိုင်တွေကိုမမိလို့တောင်းဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူစုအဝေးလိုက်တပ်ဖြတ်မှုတွေကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလို့ရေးအပြည့်အဝပူးပေါင်းဆောင်ရွက်ဖို့တောင်းဆိုပါတယ်လို့တမ်မတ်ကြီးနီကီဟေလီကထုတ်ပြန်ကြမှာပြောထားပါတယ်။